မင်္ဂလာပါမြန်မာနိုင်ငံမှာကလေးတွေအကြောင်းကလေးတွေအရေးလူကြီးတွေသတိပြုမိဖို့ရေးတဲ့စာအင်မတန်ရှားလာပါတယ်ကလေးတွေအကြောင်းကလေးတွေအရေးဆိုတာကမွေးကားစားအတွက်ဆိုကလေးပြုစုစောက်ရှောက်နီးစာမျိုးကျောင်းတက်စာအရွယ်ဆိုပညာရေးမှာကလေးတွေလမ်းမှန်ကမ်းမှန်ရောက်အောင်မိဘကဘယ်လိုဝန်းရံသင့်တယ်ဆိုတဲ့စာမျိုးအဲ့ဒီလိုစာမျိုးတွေကိုဆိုလိုပါတယ်ဒီလိုမရှိလို့လေကလေးတွေကိုအချိန်မတန်ခင်ကတည်းကကြိုရှင်ပို့ကြအရွယ်နဲ့မလိုက်တဲ့စားရီးဖက်ခိုင်းကြဒီတဲ့ဆိုတာကလူကြီးတွေမှာအယိုးဆွဲလာတဲ့အကြွားအဝါအပြိုင်အဆိုင်ညင်ဆိုးတွေကလေးတွေကောင်းနေသွင်းပေးကြကြုံနေရတာပေါ့လူကြီးမိဘတွေကိုယ်တိုင်ကလမ်းမှရှောင်နေမှတော့ကလေးတွေကြွားတာမလူအပ်တဲ့နေရာမှာပြိုင်ဆိုင်တာမဆန်းလှပါဘူးကလေးမိဘတွေကိုလက်တို့ဖို့စားရီးလိုအပ်တာမှန်ပေမဲ့မရှိခဲ့ပါဘူးအဲ့ဒီလိုအပ်ချက်ကိုတစိုက်မမတ်ဖြည့်ဆည်းပေးနေတဲ့ဆီယာမခေဖုံးတစ်ကိုအထူးကျေးဇူးတင်ရပါတယ်ဒီနှစ်ဇန်နဝါရီလကထုတ်ဝေလိုက်တဲ့ကလေးတွေကိုတစိုက်မကတ်ပါနဲ့ဆိုတဲ့စာအုပ်ဟာကလေးမိဘတွေတွင်မဟုတ်ပါဘူးကလေးနဲ့ထိတွေ့ဆက်ဆံနေရတဲ့ဆီယာမတွေကလေးစာပေပြုစုနေကြတဲ့စာရေးသူတွေပါလက်ကင်ထားပြီးအလေးအနက်စဉ်းစားဖတ်ရမယ်စာအုပ်တအုပ်လို့ဆိုပါရစေစာအုပ်ထဲကစာတွေကအသစ်ရေးထုတ်လိုက်တဲ့စာတွေမဟုတ်ပါဘူးဧရာဝတီဂျာနယ်မှာအပတ်စဉ်ရေးခဲ့တဲ့စောင်းမတွေကိုပြန်လည်စုစည်းထုတ်ဝေလိုက်တာပါဒီစောင်းမတွေရေးရမှာဆရာမခေဖုံးတစ်ကရီမှန်းချက်ကြီးကြီးထားပါတယ်ရီမှန်းချက်ကလူကိုလူလိုတန်ဖိုးထားတတ်တဲ့လူအဖွဲ့အစည်းကြီးနောက်တစ်ချိန်မှာပေါ်ထွန်းလာရေးပါပဲဒီလိုအဖွဲ့အစည်းကြီးပေါ်ထွန်းလာအောင်ဘယ်လိုလုပ်မလဲဆရာမခေဖုံးတစ်တွေးတာကရှင်းရှင်းလေးပါလူကိုလူလိုတန်ဖိုးထားတတ်တဲ့လူအဖွဲ့အစည်းကြီးမှဖြစ်လာစေခြင်းကလေးတွေကိုအဲ့ဒီလိုအဖွဲ့အစည်းကြီးမှာကြီးပြင်းခွင့်ဖန်တီးပေးပေါ့ဖန်တီးပေးဖို့ကတော့မိဘဆရာသမားနိုင်ငံအုပ်ချုပ်သူတွေအပါအဝင်လူကြီးတွေမှာတာဝန်ရှိတာပေါ့ဒါကြောင့်သူဆောင်မတွေမှာဆရာမကစဉ်းစားကြံရစ်ဆရာတွေထားခဲ့ပါတယ်နမူနာလေးတွေကြည့်ရအောင်အခုတလောပညာရေးလောကမှာကျောင်းသားဗဟိုပြုဆိုတာပြောပြောနေကြပေမဲ့တကယ်အဲ့ဒီဝေါ်ဟာရရဲ့အတိတ်ဘဲကိုတာဝန်ရှိတဲ့ဆရာမတွေတကယ်နားလည်မလဲဆိုတာမေးခွန်းထုတ်เสียပါစကားအသုံးနှုတ်အစ်စ်ကလေးကြားရလို့ခေတ်နောက်မကြံခဲ့အောင်သုံးနှုတ်နေတဲ့သူတွေလည်းရှိနိုင်တာပေါ့အဲ့ဒီလိုရေးရေးလဲလဲနားမလဲသူတွေအတွက်သူ့ဆောင်မတူတူလေးမှရှင်းခွင့်ရသလောက်ရှင်းပြပါတယ်ဒီစနစ်ဟာပညာရေးလမ်းသစ်ထင်တဲ့ဂျွန်ဒေးဝီစဉ်းစားခဲ့တဲ့စနစ်လို့ဆိုပါတယ်စာသင်ခန်းတစ်ခုဟာစာသင်ခန်းအသွင်တက်တက်ဆောင်နေတာမျိုးကိုအဲ့ဒီစနစ်ကမလိုလားပါဘူးလူအဖွဲ့အစည်းကြီးအသွင်ဆောင်နေရပါမယ်မွန်မြတ်တဲ့လူအဖွဲ့အစည်းမှာလူတွေလွတ်လွတ်လပ်လပ်နေထိုင်သွားလာလှုပ်ရှားခွင့်ရသလိုပဲကျောင်းစာသင်ခန်းတွေမှာကလေးတွေသင်ယူခြင်းနာသင်ယူခွင့်ရနေရမယ်ဆိုတဲ့သဘောတရားကိုအခြေခံပါတယ်ဒီတော့ဆရာကကြီးသူပို့ချခြင်းရာပို့ချတဲ့ပြတ်ထန်းစာအုပ်ထဲမှာပါတဲ့အတိုင်းတတဝေမတိန်မှတ်ယူရတဲ့ရှေးထုံးစင်လာတွေကိုပယ်ဖျက်ရပါတယ်ဆရာရဲ့အလို့သဘောကလည်းရှေးအစဉ်လာနဲ့မတူတော့ပါဘူးအတိပဲရှင်းပြနှုတ်တက်ကြက်ခိုင်းမှတ်ခိုင်းခိုင်းထားတာတွေကြည်ကြည်ညက်ညက်ရမရဆစ်ဆစ်အဲ့ဒါတွေကရှေးအစဉ်လာဆရာရဲ့အလို့ကျောင်းသားဗဟိုပြုတော့မယ်ဆိုရင်တော့ဆရာကဘေးကကြည်ပြီးလိုအပ်သလိုဝိုင်းဝန်းကူညီဖြည့်ဆည်းတဲ့အလို့ပဲလုပ်ရတော့မှာဘယ်လိုဖြည့်ဆည်းရမလဲဆိုတော့ကျောင်းသားတွေကိုယ်တိုင်ရှာဖွေလေ့လာနေတဲ့နေရာမှာဆွေးနွေးဖို့ဆွေးနွေးပဲအနေနဲ့ဖြစ်ဖြစ်လမ်းညွန်သူအနေနဲ့ဖြစ်ဖြစ်ဖြည့်ဆည်းရမှာဒါဖြင့်ကျောင်းသားဗဟိုပြုစနစ်ကိုလွယ်လွယ်လေးအကောင့်ထည့်ဖို့လို့ရမလားဆိုတော့မလွယ်သေးပါဘူးကျောင်းသားတွေကိုယ်တိုင်ကိုကြသူတေသနာလုပ်စရာစာကြီးတိုက်ကြီးတွေလိုပါတယ်အင်တာနက်ပုံမှန်ကောင်းမွန်လာဖို့လိုပါတယ်နောက်ပြီးတရိုးညွှန်းနှန်းတွေကစနစ်နဲ့လက်လျောညီတွေဖြစ်ဖို့လိုပါတယ်ကျောင်းသားဗဟိုပြုစနစ်ကိုသွားဖို့ခီးအစမှာဝိုင်းဝန်းစဉ်းစားစရာဆရာမခေဖုံးတစ်ကသူ့ဆောင်မမှခြံထားခဲ့ပါတယ်နောက်ထပ်နမူနာတစ်ခုကြည့်ရအောင်မူဂျိုကကလေးတွေကိုပုံညံ့သွားစေသလားဆိုတဲ့ဆောင်းမဟာလဲစာဖက်သူကိုစဉ်းစားစရာချမ်းညံ့ပွားစရာထားခဲ့တဲ့ဆောင်းမပါပဲကိုကလေးကိုမူဂျိုចောင်းပို့တာဟာမြမမိဘတော်တော်များများကလုံယိုးလုံစင်းလို့သဘောထားကြတာပါမူဂျိုပို့ရမယ်အရွယ်ရောက်လာလို့ပို့တာပညာရေးမှာသူများကလေးနောက်ကြံမနေရခဲ့စေခြင်းလို့ပို့တာသူများရီပို့လို့ပို့တာအဲ့ဒီလိုမိဘတွေအများကြီးနေမှာပါမူဂျိုចောင်းပို့လို့ဘာထူးလာမလဲကိုကလေးမှာဘာအရေးသွေးတွေ ဖွံ့ဖြိုးလာမလဲဆိုတာအလေးနဲ့စဉ်းစားမိတဲ့သူကနေမှာပါ။အဲ့ဒီအရေးအတွက်နေပါတဲ့မိပါတဲ့မှာဆရာမခေဖုံးတစ်ပါပါတယ်။သူ့သားလေးအရွယ်ရောက်လာလို့မူချိုးပုံမဲကြမ်းတော့မူချိုးเจ้าတွေကိုကိုယ်တိုင်လိုက်လိလာပါတယ်။ဝါလုံးကလေးတွေရေးနေတဲ့မြင်ကွင်းတငယ်တန်းရောက်ရင်အစင်းသည့်ဖြစ်အောင်တငယ်တန်းစာတွေမရက်မနာတင်ပေးနေလို့မျက်နှာငယ်လေးတွေနဲ့တင်ယူနေတဲ့ကလေးတွေရဲ့မြင်ကွင်းဒီမြင်ကွင်းတွေတွေ့ရတော့ဆရာမစိတ်မချမ်းမသာဖြစ်ရပါတယ်။တကယ်တမ်းမူချိုးအစင်မှာကလေးတယောက်မှဖွံ့ဖြိုးဖို့လိုအပ်တာကစာရေးတတ်ဖတ်တတ်တာမှမဟုတ်ပဲလိုတာကတီထွင်ဖန်တီးမှုစွမ်းရည်တွေပေါင်းသင်းဆက်ဆံမှုစွမ်းရည်တွေတွေးခေါ်စဉ်းစားမှုစွမ်းရည်တွေလို့ဆရာမကမြင်ပါတယ်။အခုလိုစာရေးဖိတင်ပေးနေတာကတော့ပြောခဲ့တဲ့စွမ်းရည်တွေဖွံ့ဖြိုးအောင်အထောက်ကူမပေးတဲ့အပြင်မရှင်းမသန့်အောင်တက်ပြေရာရောက်နေတယ်လို့ဆရာမကမြင်ပါတယ်။ကလေးတဘာဝစိတ်ကူးညံဆန်းတဲ့ကွင်လွတ်လပ်ခွင့်တွေဆုံးမသွားတာကိုမူချိုကကလေးတဘာဝပြောစရာနေရာဖြစ်ရမယ့်အစားကြောက်စရာလန့်စရာဖြစ်လာပြီကိုမူချိုเจ้าတွေပြောစရာဖြစ်လာအောင်ဘယ်လိုများပြုပြင်ရပါမလဲစာဖက်သူအတွေးပွားကြံ့ရင်စရာပါရှင်စာပီမြင့်ပြီးလူမျိုးတင်ပါစေ